တရုတ်မြန်မာနယ်စပ်မှာပြက်လဲငြင်းချမ်းလာစေဖို့နှစ်နိုင်ငံလုံးကပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်ကိုမထိခိုက်စေဖို့နဲ့နောက်ထပ်ထိခိုက်သိမ်းဆုံးမှုတွေမရှိစေဖို့အတွက်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံသားတွေထိခိုက်သိမ်းဆုံးခဲ့တယ်လို့နယ်စပ်မှာနေထိုင်သူတချို့ထွက်ပြေးသိမ်းဆောင်လာတယ်လို့အဲ့ဒီကြေညာချက်ထဲ ကျင်းညာချက်ထဲမှာပြောထားပါတယ်အပြစ်မဲ့ပြည်သူတွေတေဆုံးရတဲ့အတွက်ဝန်ထမ်းကြောင်းနဲ့ပြည်တင်ဆုံးချကြောင်းလည်းဖော်ပြထားပါတယ်တိုက်ပွဲတွေအများဆုံးရအောင်နဲ့နောက်ထပ်အခြေအနေမဆိုးအောင်ခိုင်မာထရောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့အတွက်ကိုလည်းတက်ဆိုင်ရာအဖွဲ့တွေအားလုံးကိုတရုတ်ကတိုက်တွန်းထားပါတယ်တရုတ်မြန်မာနယ်စပ်ငြိမ်းချမ်းတည်ငြိမ်ရေးကိုထိရောက်အောင်လုပ်နေတဲ့ကိစ ီမေလ12ရက်နေ့မနေ့ပိုင်းကတိုက်ပွဲဖြစ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်တဲ့အရဲသားတွေအပါအဝင်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်တခါကစင်ပြည်နယ်ဘက်မှာလည်းတနိုင်းနမ်တီမိုးကောင်းမိုးညင့်ဒေသတွေဘက်မှာ KIA ကစင်လက်နက်ကိုင်အဖွဲ့တွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်တပ်မတော်ကတုံ့ပြန်ရှင်းလင်းခဲ့တာဖြစ်တယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ဒေသကျော်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်